စစ်တပ်အနာသိမ်းပြီးတဲ့နောက်ဖမ်းဆီးတရားစွဲခံရတဲ့မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကိုအဂိလိုက်စာမှုတိုက်ဖြတ်ရေးဥပဒေပုံမှန်55နဲ့စစ်ကောင်စီကတရားစွဲပါတယ်။မူလတွေကအမှုနှစ်ခုနဲ့တရားစွဲထားတဲ့ဒေါက်တာဇော်မြင့်မောင်ကိုထောင်ဒဏ်15နှစ်ထိချမှတ်နိုင်တဲ့အဂိလိုက်စာမှုနဲ့အမှုတိုးပြီးတော့တရားစွဲလိုက်တာပါ။ဒီအကြောင်းကိုတော့ရန်ကုန်ကလာတဲ့သတင်းကိုမခင်ဖြူတွေပြောပြပေးမှာဖြစ်ပါတယ်ဗျာ။
လက်ရှိဖမ်းဆီးထိန်းသိမ်းခံထားတဲ့မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာစောမြင့်မောင်ကိုဝန်ကြီးချုပ်တာဝန်ထမ်းဆောင်စဉ်ကာလအတွင်းစေကုသစရိတ်နဲ့ပါတီရုံးမြေနေရာကိစ္စဆောင်ရွက်မှုတွေမှာအာဂရိလိုက်စားမှုရှိခဲ့တယ်ဆိုပြီးအာဂရိလိုက်စားမှုပုံမှန်နဲ့စစ်ကောင်စီကတမှုတို့တရားစွဲလိုက်ပါတယ်မန္တလေးတိုင်းနယ်ကစီးပွားရေးကုမ္ပဏီတစ်ခုကစေကုသစရိတ်ဆိုပြီးအကြောင်းပြပေးတဲ့ငွေကျပ်သိန်း650နောက်ထိုင်းနိုင်ငံဘန်ကောက်မြို့စေယုံတစ်ခုမှာစီးသွားကုကြိမ်စီးပွားရေးလုပ်ငန်းရှင်တယောက်ကပေးတဲ့ဒေါ်လာ3သိန်းဒီငွေတွေကိုတစိုးလက်ဆောင်ဖြစ်တဲ့လက်ခံခဲ့တယ်လို့စစ်ကောင်စီကထုတ်ပြန်ပါတယ်။ထောင်နဲ့15နှစ်အထိချမှတ်နိုင်တဲ့အာဂိလိုက်စားမှုတိုက်ဖြတ်ရေးဥပဒေပုံမှန်55နဲ့အမှုထက်တိုးလိုက်တာကိုစစ်ကောင်စီသတင်းမှကြေညာမှသိခဲ့ရတယ်လို့ဒေါက်တာစောမြင့်မောင်ရဲ့တရားလွှတ်တော်ရှေ့နေဒေါက်သဲစုဝေက VOA ကိုပြောပါတယ
်။သူတို့အာဂိလိုက်ကနေချိန်ငါလိုက်ကြတယ်ဆိုသေးတာ။ရောအမှုဆွဲတင်တာလားမရှိဘူး။မရှိသေးဘူး။ဆွဲတာတော့ဆွဲမှာပေါ့လေ။ချိန်ညာပြီးပြီဆိုရင်တော့ဒါဆွဲတော့မှာ။အဲ့ဒါကြောင့်မလို့ဘာအကြောင်းကြီးကနေဆဲပြီးတော့ဒီအာဂရိပုံမှာဘယ်လောက်ရှိရောဆိုတော့ကျွန်တော်တို့မသိရဘူး။ကျွန်တော်တို့ကဒီတရားရင်ကိုရောက်လာပြီဆိုမှဒီအမှုရဲကိုပါပါတင်မှုရာနဲ့ဒီအမှုရဲကိုတောင်းရင်ပြည့်စုံတယ်ဆိုတာရှိတာဆိုတော့ဟိုကသူကအမှုဆွဲဆူလာတဲ့ကိစ္စရတာတရားရုံးတော်ကိုရောက်မလာဘူး။အဲ့လိုဖြစ်နေတာအာမာဒီရတာချိန်ငါလိုက်တာရှိတာ။အဲ့လိုဆိုတော့ဆွဲတင်နေဆင်ကြလာတာလေကျွန်တော်တို့ကဘာအကြောင်းကြောင်ဆင်းနေပုံမှန်ကလေးကိုဆင်းနေတယ်ဆိုတာကိုပြောလို့ရတယ်။အဲ့ကြမ်းမှာကွန်ဖောင်းဖြစ်မှာပေါ့နော်။
ဒါသာစောမြင့်မာဟာမန္တလေးဝန်ကြီးချုပ်အဖြစ်တာဝန်ယူခဲ့ချိန်ကမန္တလေးတိုင်းအတွင်းစီမံကိန်း area နဲ့ဆက်ဆက်လေယာဉ်မြေတွေကိုတခြားနီးသုံးဆွဲခွင့်ရဖို့နဲ့စီမံကိန်းလုပ်ငန်းတွေဆက်ပြီးတော့လုပ်ကိုင်နိုင်ဖို့အတွက်ကုမ္ပဏီတစ်ခုစီကနေထိုင်းဘက်ငွေ3သိန်းကိုလည်းတစိုးလက်ဆောင်အဖြစ်နဲ့ယူခဲ့တယ်လို့စစ်ကောင်စီကဆွဆွဲထားပါတယ်။ဒါသာစောမြင့်မာဟာအများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်မှုပုံမှန်905ခါခွေတဘာဝပေးရနေဆိုင်ရာစီမံခန့်ခွဲမှုဥပဒေပုံမှ25မြင်းဆောင်30ကကြီးတို့နဲ့လည်းတရားစွဲဆိုခံထားရပါတယ်။မနေ့ပြန်ဇူလိုင်က9ရက်နေ့ကျရင်ဒီအမှုတွေအတွက်စွဲချက်တင်မတင်ဆုံးဖြတ်ဖို့ရှိတယ်လို့ရှင်းနေကပြောပါတယ်
။အကြောတော့လက်ရှိရတော့နှစ်မှုပေါ့နော်။905ခါနဲ့တဘာဝပေးရ25နဲ့30ကကြီးပေါ့။အဲ့နှစ်မှုရေးဆိုင်နေရတာမနေ့က9ရက်နေ့ကိုအဲ့နှစ်မှုနဲ့ပတ်သက်ပြီးတော့စွဲချက်တင်ရင်တင်မတင်ဆိုပြီးတော့ကျမတို့ဒီမှာတရားရုံးမှာအမြင့်ချမှာပေါ့နော
်အ
ဲဆွဲချက်တင်နေဆိုရင်ကျမတို့ကဆက်လက်ရင်ဆိုင်ရမယ်ပေါ့ဆွဲချက်မတင်ဘူးဆိုရင်လွတ်မယ်ပေါ့တောင်းစီလေလော်တောင်းစလိုက်ပြီးမင်းကစပြီးစတာကျမတို့ကတရားရုံးကဟိုထောင်လာနေပြီးတော့ဝင်ဝင်တင်းလာဝင်ဝင်တင်းလာဆိုတာလားမနေ့ကမှကျမတို့သိရအာဒီနေ့အဖွဲ့တွေကတော့ဝင်ဝင်မသိဘူးကျမတို့ကဲလို့ကျမတို့ကဗီဒီယိုကွန်ဖရင့်ရှင်းနေရတော့အဆင်မပြေဘူးပေါ့နော်အဲ့ဒါကတော့ပြောထားပြီးတာဘာလို့ဆိုဗီဒီယိုကွန်ဖရင့်ရှင်းဆိုတာအင်တာနက်လိုင်းမကောင်းဘူးအင်တာနက်မကောင်းတော့တရားသူကြီးဖတ်နေတဲ့စကားလုံးဝကျွန်တော်တို့ရဲ့ဒီဘက်ကဆရာကြီးကကြားနိုင်တယ်လေ
။ဟိ
ုပြက်တောင်းပြက်တောင်းဆိုတော့ကျွန်တော်တို့ကတော့ဗီဒီယိုကွန်ဖရင့်ရှင်းတွေကတော့လက်မခံဘူးပေါ့နော်။အဲ့တော့ဟိုရုံးချင်းနဲ့ဒီတိုင်းပြီးမှလားဒါမှမဟုတ်ထောက်မှထုတ်မှလားအဲ့ဒါကကျွန်တော်တို့ကမသိရသေးဘူ
း။စစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက် NLD အစိုးရလက်ထက်ဝန်ကြီးချုပ်တွေအတော်များများကိုထောင်နဲ့15နှစ်အထိချမှတ်နိုင်တဲ့အာဂရိလိုက်စားမှုတိုက်ဖျက်ရေးဥပဒေနဲ့တရားစွဲထားတာပါ။ဒီထဲမှာမကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မိုးညိုလည်းပါပါတယ်။ဒီအမှုနောက်ဆုံးအခြေအနေနဲ့ပတ်သက်လို့တော့သူ့ရဲ့ရှေ့နေဦးမြင့်အောင်က VOA ကိုအခုလိုပြောပြပါရစေ
။ဒီလိုအကြီးဆုံးတင်ပြရင်ဦးမြင့်ပုံမှန်55နှစ်တရားဆွဲတာလေ။တိုင်းဒေသကြီးတရားလွတ်တော်မှာတရားဆွဲတာ။အဲဒေါက်တာအောင်မိုးညိုကခုနကဒေါက်တာကမောင်အောင်မိုးညိုတို့ဒေါက်တာကမောင်ကြီးတို့ဝင်းကြီးဦးမြင့်ဝင်းတို့ဒေါက်တာကကျွတ်တော်ဂရာဥတာတို့သူတို့တွေလေးဦးပေါ်လေးဦးအမှုရှေ့နေဆွဲရအောင်။ဒီလိုကသင်ရောက်သေးပေါ့ဖွဲ့ဆွဲတာပေါ့။ဦးမြင့်တော်ဦးနဲ့ဦးမိုးကျော်နဲ့သင်ရောက်ကဖွဲ့ဆွဲတာပေါ့။အဲဒါအမှုတင်နေဆိုတော့ကျွန်တော်တို့လည်းနော်ဘုချုံမဒီရတော့လူသလီရည်ကိုရှင်းလိုက်တယ်လို့ကျွန်တော်ကြားပါတယ်ကျွန်တော်တို့တွေ့လို့မသိပါဘူးကျွန်တော်တို့ဒီစုစည်းကံရဲ့အဖွဲ့ကြီးကကျွန်တော်ကထောင်ထားလိုက်ကျွန်တော်ဒီဝင်အဝင်ထွက်ပိတ်ထားတော့ကျွန်တော်လုံးဝမတွေ့ရပါဘူးအမှုကြီးတော့ပြန်ချိန်နေရတော့လေအပါဝါယူဖို့ကိုလည်းမင်းတို့ကြားရင်တော့ကျွန်တော်ပါဝါယူဖို့ထောင်ကိုစားဖို့ပါမှာပေါ့အဲ့ဒါဒီနေ့တွေ့ရမှာမဟုတ်သေးဘူးပြင်ပြစ်စစ်တယ်ဆိုတော့ကျွန်တော်ပါဝါလေးပြင်ပြစ်ပါဝါဒီနေ့မှာမှုစီရမယ်ဥပမာသလီရည်မှာကျွန်တော်ပါဝါဒီအမှုကြီးမှာဆိုကျွန်တော်မအားကြီးဖြစ်ဖြစ်ဖြစ်ပါတယ်သူတွေ့နေတဲ့ကြောင်းကဘလုံးမှကျွန်တော်အချင်းပြေးနိုင်မှာ
ဒေါက်တာအောင်မိုးညိုကို905ခါခွေအမှုအတွက်မကွေးချောင်အထူးတရားရုံးကအလုတ်ကျန်းနဲ့ထောင်နှစ်နှစ်ပြစ်ဒဏ်ချထားပါတယ်သူ့အပေါ်သဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုဥပဒေပုံမှ25နဲ့လည်းတရားစွဲထားတာပါဒီအမှုအတွက်တရားလိုဘက်ကတက်တေအဖြစ်တင်သွင်းလာတဲ့ဓာတ်ပုံတွေကိုဒေါက်တာအောင်မိုးညိုရဲ့ရှေ့နေဘက်ကကန့်ကွက်ထားတဲ့အပေါ်လ လာမဲ့သတင်းပတ်မှာတပ်တွေပစ္စည်းတွေကိုလက်ခံမခံအမိန့်ချဖို့ရှိတယ်လို့လည်းရှင်းနေကပြောပါတယ်။နောက်ထပ်အပရိလိုက်စာမှုတိုက်ဖြတ်ရေးဥပဒေပုံမှန်55နဲ့တရားစွဲခံထားရတဲ့ဝန်ကြီးချုပ်တွေကတော့မွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးစန်း၊စကိုင်းတိုင်းဒေသကြီးဝန်ကြီးချုပ်ဒေါက်တာမြင့်နိုင်၊ကရင်ပြည်နယ်ဝန်ကြီးချုပ်ဒေါက်နန်းခင်ထွန်းမြင့်၊ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူတို့ဖြစ်ပါတယ်။စွဲဆိုထားတဲ့အပရိလိုက်စာမှုတိုက်ဖြတ်ရေးဥပဒေပုံမှန်55ဆိုတာကနိုင်ငံရေးယာတူလက်ရှိဖြစ်သူဒါမှမဟုတ်နိုင်ငံရေးယာတူရရှိခဲ့သူတယောက်ယောက်ဟာအခရင်လိုက်စားမှုကျူးလွန်ကြောင်းပြစ်မှုထင်ရှားခဲ့တယ်လို့ဆုံးဖြတ်ရင်အဲ့ဒီလူကို15နှစ်ထက်မပိုတဲ့ထောင်ဒဏ်ချမှတ်နိုင်တယ်လို့ဒဏ်ငွေလည်းချမှတ်နိုင်တယ်လို့ဖော်ပြထားပါတယ်ရှင်။